မြန်မာနိုင်ငံကလူနည်းစုရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့မေးလျော်ထားမှာမဟုတ်ပဲဒီအတွက်တာဝန်ယူတာဝန်ခံမှုမြန်မာစစ်ရောက်ကိုတိုက်တွန်းကြောင်းအမေရိကန်ထူးထောင်စုမိုက်ပင်စ်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကနေရိုဟင်ဂျာ9သိန်းကျော်အိနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြရတဲ့အခြေအနေနဲ့ဆက်ဆက်ပြီးတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်လေးကိုအမေရိကန်ကအရေးယူခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါရိုဟင်ဂျာတွေပေါ်ဖိနှိပ်မှုတွေဖမ်းဆီးမှုတွေကိုထောက်ပြပြီးစီးပွားဘက်မှာတက်ရောက်နေတဲ့လူငယ်ရိုဟင်ဂျာမျိုးသမီးမဝဝီနုကိုလည်းချီးကျူးဂုဏ်ပြုခဲ့ပါတယ်သမထရန်ဆူရလက်ထက်မှာကဘာတဝမ်ဘာသာရေးလက်ခွင့်ဦးစားပေးဖြစ်ဆောင်နေပြီးကဘာတဝမ်ကဘာသာရေးဖိနှိပ်ခံရသူတွေနဲ့ဖိနှိပ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့အရေးယူကောင်းတွယ်ဆောင်ရနေကြောင်းလဲတူသမလာပန့်စ်ကပြောဆိုခဲ့ပါတယ်ဒီအတွက်တိုးတက်အောင်မြင်မှုတချို့ရှိပေမဲ့လုံဆောင်စရာတွေအများကြီးကျန်နေသေးကြောင်းလဲပြောဆိုသွားပါတယ်ယူအန်တူရကီဗင်နီဇွဲလားကဘာသာရေးဖိနှိပ်မှုတွေကိုအမေရိကန်ပြည်သူအနေနဲ့ဘလို့အရေးယူကူညီဆောင်ရမှုပွင့်နေရဆိုတာတွေကိုလဲပြောဆိုသွားခဲ့တာပါတူသမလာမိုက်ပင့်စ်ကဘာသာရေးလက်ခွင့်ကိုအမေရိကန်နိုင်ငံခြားရေးဘဝရဲ့ဦးစားပေးတဲ့အနေနဲ့ဦးစီးဦးဆောင်ပြုနေသူတူလည်းဖြစ်ပါတယ်အမေရိကန်ကဦးဆောင်ကျင်းပတဲ့ဘာသာရေးလက်ခွင့်ဆိုင်ရာဝန်ကြီးအဆင့်နိုင်ငံတကာအစည်းအဝေးမှာမကြာသေးခင်ကပဲကချင်ကပဲတူတမလာကပြောဆိုသွားခဲ့တာပါမနေ့ကတော့မြန်မာပြည်ကကချင်နဲ့ရိုဟင်ဂျာကိုယ်စားလှယ်ပါဝင်ကဘာတဝမ်ကဘာသာရေးဖိနှိပ်ခံရသူ28ဦးကိုသမတ်တော်နယ်ထွန်းကအင်ဗီရိုမှာလက်ခံတွေ့ဆုံပြီးသူတို့ကျင်းရတဲ့ဖြစ်ဖြစ်တွေကိုလည်းလက်ခံနားထောင်ခဲ့ကြပါတယ်